တင်းလွာကိုထုတ်လင်းပေးပါမယ်။စီတင်းမာနေစေမြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့အကြားရခိုင်ပြည်နယ်အတွင်းတိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်။ဒီကနေ့မှမြေပုံမြို့နယ်အတွင်းမြမစစ်တပ်နဲ့အဖွဲ့တို့၅ရက်မြောက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒီတိုက်ပွဲမှာမြမစစ်တပ်ဘက်ကရဟတ်ရင်တုံးတိုက်ခိုက်တဲ့အခြေရှိတယ်လို့နှစ်ဖက်အဖွဲ့တာဝန်ရှိသူတွေကဆိုပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကုန်းအင်ကသတင်းပေးပို့ထားပါရှင်
။ဟုတ်ကဲ့ပါရခိုင်ပြည်နယ်ရေပုံမြို့နယ်နဲ့မင်းပြားမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတာပါဒီကနေ့မြေပုံမြို့နယ်ရူစနေချေးရွာနီးရိုးတောင်ချေမှာဖြစ်ပွားနေတဲ့တိုက်ပွဲရှင်တွေကတော့အေပြောခွေရခိုင်တုခကအခုလိုပြောပါတယ
်ဒီနေ့မှာတော့မြေပုံမြို့နယ်ချေးကအဲဒီရိုးစနေရွာရဲ့နောက်ဘက်ပေါ်လိုက်တယ်မြေဆိုင်နဲ့ဒီအမဖက်ကမ်းဖြစ်ပါတယ်အဲ့တော့ဒီမှာပိတ်ဆို့တွေဆက်ပြီးတော့ဖြစ်နေတယ်။ဒီလိုမျိုးလူစိနေမှာရင်းတဲ့မှန်မှာဗမာစစ်တပ်ကနေပြီးတော့ရဟယင်းနဲ့စီးလဲနေပြီးတော့မတင်တော့တဲ့ဒါလာရဒုံးကျတဲ့တဲ့ကလေးတော့စစ်တမတွေနဲ့လေပြင်းမှာရောက်တဲ့နေနဲ့ဖြစ်ဖြစ်တာရှိတယ်။ဒါနဲ့ပိတ်ဆို့ကတော့ဒီဆက်ပြီးတော့ဖြစ်နေသေးတယ်ရှိတယ်။စီးကြကြတဲ့အပိတ်ကြတော့လည်းလည်းပြင်မပြရသေးဘူး
။ဒီမနေ့မင်းပြမြို့နယ်ဒိုင်းတိုင်းရွာဘက်မှာလည်းတိုက်ပွဲဖြစ်ပွားတာရှိပေမဲ့အချိန်လေးကိုမသိရှိသေးဘူးလို့ခိုင်တုခကဆိုပါတယ်။ဒီမနေ့မင်းပြမြို့နယ်ဒိုင်းတိုင်းကျွော်ဘက်တိုက်ပွဲဖြစ်စဉ်မှာရွာသားတွေထိခိုက်မှုမရှိဘူးလို့ဒိုင်းတိုင်းရွာသားတို့ကဆိုပါတယ်
။ဒီနေ့ခုနကခေတ်ကတိုက်ပွဲဖြစ်နေကြတယ်။ဒိုင်းသားကျွော်အရှိပဲကွဲခင်ဗျာ။ဟိုဘက်ကတည်းကဒီဘက်ကအပြန်လာလို့ကြောက်တယ်ခင်ဗျာ။လမ်းသားရွာသားတွေတို့ဖြစ်မကြည့်ဘူး။ဆင်းသောရွာလေးဟိုသမိုင်းနောက်တွေးတယ်
။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွင့်ရဘူမူကြီးဝင်းစော်ဦးကတော့ရေပုံမြို့နယ်နဲ့မင်းပြမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပြောပါတယ်
။ဒါကတော့ဖြစ်နေတာပဲ။ဒီဘုံတို့ကတော့ရဲ့ရှိတယ်မှာတန်းတော့ရှိတယ်။နည်းဆယ်နိုင်တော့ကပြီးရင်ချနေတယ်။ဆိုင်ဝဲပြတာတော့ပြောလို့ရတယ်။ပြီးကြည့်လို့ရတယ်။ကျန်တာတော့ဘာမှပြောလို့မရဘူး
။မြေပုံမြို့နယ်ရိုးစနေချေးကနေတိုက်ပွဲမှာတော့မြန်မာစစ်တပ်ကနေရရင်နေစည်းအသုံးပြုတိုက်ခိုက်ခဲ့ကြောင်းအေဘက်ကပြောဆိုနေတယ်လို့တပ်မတော်ဘက်ကလည်းအတည်ပြုခဲ့ပါတယ်။ဒီခိုင်းပြည်နယ်မြေပုံမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေတို့ကြားတိုက်ပွဲဖြစ်ပွားနေတာ၅ရက်ရှိနေပြီဖြစ်ပါတယ်။စတေဘာလ22ရက်နေ့ညနေပိုင်းမှာမြေပုံမြို့နယ်ကနာပခလက်အောက်ခံအမြောက်ကရင်303ရဲ့ရာယီလက်နက်ကြီးစခန်းကိုတင်ပတ်ခဲ့ကြောင်းရခိုင်လက်နက်ကိုင်အီကသတင်းထုတ်ပြန်ထားပါတယ်။အဲ့ဒီစခန်းကနေမြန်မာစစ်တပ်ဘက်ကအလောင်း10လောင်းပါဝင်စစ်300ဆောင်ပစ္စည်းတွေလက်နက်ခရမ်းတွေထည့်ထားတဲ့အချင်းတောင်18လုံးကိုသိမ်းဆည်းကြမိတယ်လို့လည်းအေအေပြောခွင့်ရခိုင်တုခကပြောဆိုခဲ့ပါတယ်။တရှိရခိုင်ပြည်နယ်တွင်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အီဖွဲ့တို့ကြားတိုက်ပွဲတွေကြေပြစွာဖြစ်ပွားနေတယ်လို့တိုက်ပွဲစဉ်တွေအရသာတွေထိခိုက်ဒိဆုံးမှုတွေကလည်းရှိလာနေပါတယ်ခင်ဗျာ